အမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာဝက်သက်ရောဂါကူးစက်ဖြစ်ပွားနေတာမှာ Texas ပြည်မတော်မှာတော့ကူးစက်သူ146ယောက်ရှိနေပြီးကလေးငယ်တယောက်သေဆုံးသွားပြီလို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေတော့မှာပြောဆိုခဲ့ပါတယ်။ကာကွယ်ဆေးထိုးမထားတဲ့ကျောင်းနေအရွယ်ကလေးငယ်တဦးသေဆုံးခဲ့ပြီးကူးစက်ခံရသူ20လောက်ကိုဆေးရုံတင်ကူးသထားရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်။အင်မတန်ကူးစက်လေတဲ့ဝက်သက်ရောဂါနဲ့အမေရိကန်မှာပထမဆုံးသေဆုံးသူဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနအနေနဲ့လည်းအ ਨੇ ကဆောင်ကျင့်နေပြီးရောဂါဖြစ်ပွားနေတာဟာထူးထူးခြားခြားမဟုတ်ဘူးလို့ကျန်းမာရေးဝန်ကြီး Robert Kennedy Jr. ကဗိုလ်ဒူးနေမှာပြောဆိုပါတယ်။ Texas ပြည်နယ်မှာကာကွယ်ဆေးထိုးဖို့ပြည်ထောင်စုဝန်ကြီးဌာနအနေနဲ့ဆက်လက်ထောက်ပံ့တော့မှာဖြစ်ပြီးရောဂါကူးစက်ပြန့်ပွားမှုအဆုံးသတ်နိုင်ရေကိုအဓိကဦးစားပေးလှုံ့ဆော်သွားမယ်လို့လည်းဝန်ကြီးကပြောဆိုခဲ့ပါတယ်။